စင်ကာပူခြေဆိုင် Star High ကုမ္ပဏီအနေနဲ့တန်လွင်ညစ်ထဲကသဲတွေကိုအကန့်အသတ်တူးယူဖို့မြန်မာအစိုးရကခွင့်ပြုထားတာကြောင့်ဒီသဲတွေကိုစင်ကာပူကိုတင်သွင်းနေတာပါ Writer သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကဆက်ပြီးပြောပြမှာပါရှင
်ဝန်ကြီးနယ်ချောင်းဆောင်မြို့နယ်အတွင်းအခုချိန်မှာရေတွေလွှမ်းသွားပြီးတချိန်ကတိနံအထွက်ကောင်းတဲ့သူ့လဲကွင်းနေရှိခဲ့တဲ့ကျွန်းနေရာကိုအသက်52နှစ်အရွယ်လယ်သမားဦးတန်းစော်ဦးကတန်လွင်မြစ်ထဲကနေလက်ညှိုးထိုးပြခဲ့ပါတယ်
ဒီမှာရဲ့လယ်မြေတွေပဲပေါ့သူစပြိုလို့ဆိုရင်ဒီလိုမျိုးနည်းနည်းနည်းအဲ့လိုတီးပြီးပြိုသွားတယ်နောက်ဟိုအရင်ရပါဟိုကလည်းအပွင့်လိုက်အပွင့်လိုက်ပြအဲ့လိုပြကြရတော့
တချိန်ကဦးတန်းစော်ဦးပိုင်ခဲ့တဲ့ဒီနေရာကလယ်24ဧကဟာလဲလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းတဖြည်းဖြည်းပျောက်ကွယ်သွားတာကြောင့်စိုက်ပျိုးရေးမလုပ်နိုင်တော့ဘဲအကျွေးတွေလည်းပြလာနေပါတယ်ဦးတန်းစော်ဦးနဲ့ဘဝတူလယ်သမားတွေဟာဘဝရှင်သန်နေထိုင်ရေးအတွက်ကျွန်းတစ်ခုပေါ်မှာကျန်နေသေးတဲ့လယ်မြေလေးအနည်းငယ်နဲ့ပဲစိုက်ပျိုးလုပ်ကင်စားတောက်နေကြရတာပါဒါပေမဲ့လည်းသူတို့ရဲ့ဝင်ငွေကအရင်တောင်မကမိသလောက်ပါပဲမော်လမြိုင်မြို့နယ်မလမကမှာရှိတဲ့ချောင်းဆောင်မြို့နယ်အတွင်းကလယ်သမားတွေကတော့သူတို့ရဲ့လယ်မြေတွေအခုလိုဆုံးရှုံးသွားရတာဟာစင်ကာပူနိုင်ငံမှာမတ်ပုံတင်ထားတဲ့ Star High ကုမ္ပဏီကသူတို့ဒေသမှာတဲတွေတူးယူပြီးစင်ကာပူကိုတင်သွင်းနေတဲ့အတွက်ဖြစ်တယ်လို့အပြစ်တင်ပြောဆိုနေကြပါတယ
်။အိုးမမြင်နေရလားဟဲ့လား။တဲဆုပ်တဲ့သင်္ဘောပေါ့။အနာသွားရင်တော့အကြီးကြီးပဲ။ကျွန်တော်တို့လည်းတော်တော်လေးလုံးအောင်လှမ်းသေးတော့ပေါ့။သူကနေပကြရင်မှဘာမှမလုပ်ဘူးကြောက်ပါပြီးတော့သူနေတာ။အိုးနေပကြလို့ရှိရင်ကြောက်ပါပြီးနေတာမိုးချက်လို့ရှိရင်လာပြီးတော့အဲ့ဒီလယ်မြေတွေနာကမြကြောင်းနေမှာ။
Star High Company ဟာ2013ခုနှစ်ကစလို့ဒီဒေသမှာရှိတဲ့တန်လွင်မြစ်ထဲကနေတဲတန်ချိန်ထောင်ပေါင်းများစွာကိုဆုပ်ယူခဲ့တာလို့ဒီဒေသကိုကိုစားပြုတဲ့ပြည်သူ့လွတ်တော်အမဒေါ်ကြည်ကြည်မြကပြောပါတယ်။ဒါကြောင့်ဒေသခံလယ်သမားတွေအတွက်အစားထိုးအသက်မွေးဝမ်းကြောင်းနိုင်မဲ့နည်းလမ်းတစ်ခုကိုအစိုးရကဖန်တီးပေးတယ်လို့ဒေါ်ကြည်ကြည်မြကပြောပါတယ်
။သူတို့အတွက်တော့အစားထိုးတဲ့ပုံစံမျိုးလေးတွေလုပ်ပေးမှပဲအဆင်ပြေမယ်လို့ထင်ပါတယ်။ဒါပေမဲ့ဟိုကျမတို့ကလည်းကိုစလေဆိုတော့ကျမတို့မှလည်းဘောပဲနဲ့ဆာရွက်ပဲရှိတာလေအဲ့ဒါမလားကျမတို့ကပြည်သူ့တန်ကိုအော်ပေးုံပဲရမှာလုပ်ပေးရမှာကအစိုးရတာဝန်ဆိုတော့ဒီလေသမားတွေအတွက်တော့ကျမတော်တော်လေးကိုယဉ်လေးမိပါတယ
်2018ခုနှစ်နဲ့2019ခုနှစ်အကြား Star High Company ကတဲတန်ချိန်အ ਨੇ စုံတသိန်းခွဲလောက်ကိုဆုပ်ယူသွားခဲ့တယ်လို့ဒေါ်ကြည်ကြည်မြကပြောပါတယ်ဒါပေမဲ့အခုနှစ်မှာဘလောက်ဆုပ်ယူပြီးပြီဆိုတာတော့မသိရသေးဘူးလို့ဆိုပါတယ်Star High Company ကတော့သူတို့အနေနဲ့ဒေသခံအစိုးရရဲ့ခွင့်ပြုချက်နဲ့တဲတွေကိုတရားဝင်ဆုပ်ယူနေတာဖြစ်ကြောင်းနဲ့လယ်သမားတွေဆွတ်ဆွဲနေသလိုမဟုတ်ကြောင်းပြောပါတယ်သူတို့ကိုခွင့်ပြုထားတဲ့လိုင်စင်အရတဲဘလောက်ဆုပ်ယူနိုင်တယ်ဆိုတဲ့ကန့်သတ်ချက်လည်းမပါဘူးလို့ဆိုပါတယ်တန်လွင်မြစ်ထဲကတဲတွေကိုအခုလိုဆုပ်ယူနေတဲ့အတွက်တဘာဝပတ်ဝန်းကျင်ကိုထိခိုက်မှုနည်းတဲ့အပြင်ထုံးစံအရလည်းမြစ်ထဲမှာတောင်ထွန်းမှာဆိုးတဲ့အတွက်တဲတွေကိုမှတ်တင်ဆုပ်ယူရတာမျိုးတောင်ရှိကြောင်းမြန်မာတာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့လယ်သမားတွေကတော့သူတို့လယ်မြေတွေဆုံးရှုံးသွားတဲ့အတွက်နစ်နာကြေးရလို့ကြောင်းပြောဆိုနေကြပြီးပုံမတင်းကျပ်တဲ့စီကံဥပဒေတွေချမှတ်ပြဋ္ဌာန်းဖို့လိုလားနေကြတာပါ။
အဲဒီတော့အနာဂတ်မကြီးအောင်ဒါကိုအစိုးရအနေနဲ့ဆိုပါစို့ကျွန်တော်တို့၅ခန့်တူးနိုင်အောင်ခွင့်ပြုချက်တွေ၅ခန့်တူးဖို့ယင်းနှီးမြုံနှံဖို့အတွက်အရင်နှီးတွေအဲဒီလိုမျိုးရမယ်ဆိုရင်တော့အဲ့ဒါလေးတွေကိုတော့ကျွန်တော်တို့မျှော်လင့်တာရှိတယ်။အဲ့ဒါဆိုရင်တော့ကျွန်တော်တို့အနာဂတ်လေးတွေကိုဆက်သွားလို့ရအောင်ပါပေါ့။
Star High Company ကတန်လွင်မြစ်ထဲတဲတွေလာတူးယူနေတဲ့အတွက်ဥတန်းစော်ဦးလိုပဲမူလကလယ်ဧက60ကျော်ပိုင်ဆိုင်ခဲ့ရကအခုချိန်မှာ6ဧကလောက်သာပိုင်ဆိုင်တော့တဲ့နောက်တူးကတော့အသက်48နှစ်အရွယ်လယ်သမားဦးမြင့်စန်းပါ
ကျွန်တော်တို့လယ်တွေဟိုးလှေရေပြင်ကလှေလားလှေအဝေးလားရှိတယ်ပေါ့နော်စီလဲဆိုတာတဲသင်းမောလာပြီးတဲ့တဖြည်းဖြည်းနဲ့ပြူကြပြူကြကုံသွားအခုဆိုရေပြင်းမဲ့ရှိတော့တော့ဗောအဲအခု
သူ့အနေနဲ့အခုချိန်မှာအစိုးရထံကချိထားတဲ့အမတော်ကြီးငွေတွေကိုပြန်ဆက်နိုင်ဖို့အခက်အခဲရှိနေတယ်လို့လဲဦးမြင့်စန်းကပြောပါတယ
်အစိုးရပစံက340လောက်ဆက်ရမှာဗောဒီစားအောင်နှောက်ဆိုတာ30ကျော်လောက်ဆက်ရမှာအခုဆက်ဖို့လည်းတပြားမှမရှိဘူးဖိုင်းလည်းဖန်လည်းမတန်းနိုင်တော့ဘူးဗောဒီလိုပဲကျွန်တော်ကစဉ်းစားတာခရမ်းနှစ်ဆိုတော့ကျွေးတွေရောင်းတယ်စီတဟာတွေရောင်းကျွေးတွေရောင်းနွားတွေရောင်းဆက်ဒီချိန်ဆိုပြီးသွားပြီဗောဒီနေ့တပြားမှမဆက်ရသေးရမဆက်ရသေးတော့ကြာမို့ဒီဘလို့လောက်ရမှာလဲလောက်ရမှာလဲမသိတော့ကြာဘူးဖန်ကြီးလည်းဖန်တော့ဆိုပြီးတော့စိတ်အေးရနေလိုက
်မြစ်ချောင်းနေတဲ့ကတဲတွေကိုတူးယူခြင်းကတဘာဝဂေဟစနစ်ကိုပျက်စီးစေတဲ့အပြင်မြစ်ကဘာတွေပြိုကျတာရေကြီးပြီးမိုးခေါင်ရေရှားတဲ့ပမာဏပုံမူပြင်းထန်တာတွေဖြစ်စေတယ်လို့သိပ္ပံပညာရှင်တွေကပြောကြောင်းကုလသမဂ္ဂတဘာဝပတ်ဝန်းကျင်အစီအစဉ်က2019ခုနှစ်မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်2018ခုနှစ်တနည်းထဲမှာတင်တန်လွင်မြစ်ထဲကဒေါ်လာ6တန်းတန်တဲ့တဲတန်ချိန်တန်းတန်းစင်ကာပူနိုင်ငံကိုတင်ပို့ခဲ့တယ်လို့ကုလသမဂ္ဂကနောက်ဆုံးပြုစုထားတဲ့စစ်တမ်းမှာဖော်ပြထားပါတယ်။ဒါပေမဲ့မလေးရှားနိုင်ငံကဒူဘိုင်မြစ်ချောင်းနေတဲ့ကတဲတူးယူမှုကိုတားမြစ်ပိတ်ပင်လိုက်တဲ့အတွက်တန်လွင်မြစ်ထဲကထုတ်ယူတဲ့ပမာဏဟာ အစမတန်တိုးမြားလာနိုင်တယ်လို့မြန်မာအစိုးရကပြောပါတယ်။တဲတွေကိုစင်ကာပူတနိုင်ငံနဲ့သာမကပဲတရုတ်နဲ့အိန္ဒိယနိုင်ငံတွေကိုလည်းတင်ပို့ရောင်းချနေကြောင်း Starhyke ကုမ္ပဏီကပြောပါတယ်ခင်ဗျာ။